ရစ်တန်နိုင်ငံမန်ချက်စတာမှာတနင်္လာနေ့ကအသက်22နှစ်အရွယ်လေပြားစာတီဗြိတိန်နိုင်ငံသားနိုင်ငံသားဆယ်မန်အဘတ်တီရဲ့အသေးခံဘုံခွဲမှုဟာလေပြားပြည်ရင်းစစ်ကိုဗြိတိန်စီကိုတည့်လာယုံတာမကပဲလေပြားနိုင်ငံတဲ့ကအုပ်ချုပ်မှုအာဏာကိုလုနေကြတဲ့အစိုးရတွေနဲ့ပြည်ရင်းကအတက်နဲ့ကိုင်းအဖွဲ့တွေချာငင်းချင်းရဖို့စ조사နေမှုတွေကိုပါထိကြိုက်လာစေတာဖြစ်ပါတယ်မန်ချက်စတာဘုံခွဲမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးကလေးငယ်အများစုပါဝင်လူဒါဇင်ပေါင်းများစွာထိကြိုက်ဒဏ်ရာရစေခဲ့တာကနေလေပြားနိုင်ငံထဲမှာလက်နက်ကိုင်းသဘုံတွေနဲ့ပြိုင်ဘက်အစိုးရ3ရက်တို့ကြားတိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့တာပါဒီဖွဲ့အားလုံးကနိုင်ငံကိုအုပ်ချုပ်နိုင်မှုအတွက်ပြိုင်နေကြတဲ့အပြင်သူတို့တွေကိုပံ့ပိုးမှုပေးနေတဲ့အင်အားကြီးနောက်နိုင်ငံတွေကပါနောက်ွယ်ကနေပြိုင်နေကြတာဖြစ်ပါတယ်သူတို့အားလုံးဟာမန်ချက်စတာတိုက်ခိုက်မှုကသာမကတောက်တန်နဲ့အာယက်စစ်သွေးကြော်ရဲ့အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်နဲ့ပြစ်ခတ်မှုတွေကိုပါအခွင့်ကောင်းယူပြီးသူတို့ပြိုင်ဘက်တွေကဘယ်သူအဆက်ဆက်မှုရှိမရှိမစင်စားပဲတစ်ဖက်ကိုအပြစ်ဖို့ဖို့အတွက်စူးစမ်းနေကြတာပါအထူးသဖြင့်လေဗျားနိုင်ငံမြို့တော်ထရီပိုလီမှာတိုက်ခိုက်မှုအရှိန်မြင့်လာခဲ့တာမို့လေဗျားငင်းကြဲရဖို့ဦးဆောင်ပြီးကြိုးပမ်းနေတဲ့ကုလသမဂ္ဂအထူးတန်တမန်မာတင်ကော့ပလာရဲ့လှုပ်ဆောင်မှုတွေကိုအယားမထင်ဖြစ်စေခဲ့ပါတယ်